တိုက်ပွဲတွေဖြစ်ပွားခဲ့တဲ့နေရာကတော့ဖျက်မြမာနေဆက်မြောက်ဝတီမြို့တောင်ဘက်ဖလူလီကျေးရွာအနီးတစ်ဝိုက်နဲ့ဗော်လီပွင့်တွင်းမှာဖြစ်ပါတယ်တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့ DKBA ကလူထုဘောဗျူဟာတရဲ့စစ်စီတာဝန်ခံဘုံမှုစန်းအောင်က RFB ကိုအခုလိုပြောပြပါတယ်
ညရဲအနေနဲ့ဒီမနေ့ပြည့်ဒီဖူးလေးပြရမှာဖြစ်တယ်။တော်မင်းရဲ့ဒီကချော်လေးနားမှာလည်းဖြစ်တယ်နော်။နောက်ပြီးတော့နေ့ဆက်ဖဲလမ်းမှာလည်းဖြစ်တယ်ဗျာ။တော့ဆောက်ဖြစ်တယ်နော်တိုက်ပွဲမှာ။ဘုကပစ်ကမှုပြတယ်တော့ရေးရရရှိပြီ။ကြောက်ကြတဲ့လေတိုက်ခိုက်တယ်ရှိတယ်။ကျွန်တော်ဆုံတော့တယ်လည်းရှိတယ်။တကယ်လို့တော့အဲ့ဒီဝလီအနားရဲ့ဟိုတမန်လေးဆွဆွနေမှာလို့ရောက်လာတယ်။အဲ့လောက်ပဲတွေ့ရတယ်ဝလီခွဲရနော်။တွေ့လို့ဆိုကျွန်တော်တို့လူတွေလည်းတောက်မနေတော့ကြောက်ပြီးတော့ချောင်းချက်ပြီးတော့ဖြစ်လို့ဖြစ်တယ်နော်ညာ။
ဒီကနေ့မနေ့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရာရမှုအခြေအနေတွေကိုမသိရသေးပေမဲ့မနေ့ကညနေပိုင်းဖလူလီကျေးရွာတောင်ပဲချမ်းတိုက်ပွဲမှာတော့စစ်စိုးရဘက်က၄ဦးဒဏ်ရာရတယ်လို့ဗိုလ်မှူးစန်းအောင်ကဆက်ပြောပါတယ်။ဒီကနေ့မနေ့ပိုင်းကဖလူလီကျေးရွာတောင်ပဲမှာရှိတဲ့ဗိုလ်ချုပ်ထိမ်မောင်ဦးဆောင်တဲ့ငင်းငယ်ကြီးကောင်စီဗိုလ်မှူးကြီးတဲခီရဲ့ခွန်သုံးလုံးဗျူဟာအဖွဲ့ကတပ်ဖွဲ့ဝင်တွေရဲ့ဂိတ်ကိုစစ်စိုးရတပ်တွေဝင်ရောက်ပစ်ခတ်ခဲ့လို့ငင်းငယ်ကြီးကောင်စီဘက်ကတပ်ဖွဲ့ဝင်တူပွဲချင်းပြီးတိုက်ဆုံးခဲ့ပြီး6ဦးဖမ်းဆီးခံခဲ့ရတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငင်းငယ်ကြီးကောင်စီရဲ့ထိပ်ပိုင်းခေါင်းတော်တူဦးဖြစ်တဲ့ဒေါက်တာတီးပတီကို RFB ကဆက်သွယ်မေးမြန်းတဲ့အခါစစ်စိုးရရဲ့ခမရ230တရင်ကငင်းငယ်ကြီးကောင်စီတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့လို့တူဦးတိုက်ဆုံးပြီး6ဦးဖမ်းခံခဲ့ရတာဟုတ်မှန်ကြောင်းအခုလိုပြောပါတယ်။
ဟုတ်တယ်မနက်ရှင်းစီကဒီ930ကနေပြီးဖြစ်သွားတယ်ကျွန်တော်တို့လူတွေဆိုတော့ကျွန်တော်အရင်ကပြောရတယ်သူတို့ကတော့ဘာမှဖြစ်ပါဘူးဘာမှမရဘူးပြောပြီးတော့တခါတည်းတော့မနက်ရှင်းနိုင်မှာသူတို့ဝင်ပြီးဖြစ်သွားကြတယ်ဆော့တင်အောင်သူက ground ကိုသူကထိသွားပြီးချက်ချင်းရဲ့မှာပွဲချင်းပြီးနောက်ပြီးတော့ခြောက်ရဆိုတော့ဖမ်းတော့ပေါ့နော်စောရန်ကုန်တရားရဲ့စောအဝင်းတရားရဲ့စောတန်ကျဲစောတန်ကျဲကတော့တပွင့်ပေါ့ဘူအစင်ရှိတယ်လေတယောက်ပါတယ်နောက်စောနန်နိုင်ပါတယ်ဘူချီလင်းပါတယ်အဲ့ဒါကသူတို့ဖမ်းသွားတယ်အမီရောသူတို့အခုလေးကြပြန်မလွတ်တယ
်ဘူချုပ်ထိမ်မောင်ဦးဆောင်တဲ့အဖွဲ့ဆိုတာတရားရုံးကနေခွဲထွက်ပြီးစစ်စိုးရနဲ့ငင်းငင်းရေးယူခဲ့တဲ့အဖွဲ့ဖြစ်ပါတယ်ခုနောက်ပိုင်းစစ်စိုးရရဲ့နေသားလောက်တက်လုခိုင်းတဲ့အစီအစဉ်ကိုသဘောမတူတဲ့အတွက်နှစ်ဖက်ကြားမှာဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်ထပ်မံနေစေမြောက်ရီမြို့တောင်ပဲချမ်းနဲ့ဝေါ်လီကွန်တွင်းမှာစစ်စိုးရဘက်ကအင်အား400နီးပါးလောက်ရှိနေပြီး DKB ခွဲထွက်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာလေးရဲ့ဇက်တိုက်ရှိနေပါပြီအဲ့တိုက်ပွဲတွေကြောင့်မြန်မာနိုင်ငံမှာချမ်းမင်းလက်ပန်ဘလူးဂျီဘလူးလေးနဲ့ရတိဘူးကြေးရွာတွေကစစ်ပြေးဒုက္ခတွေလေးရလောက်တောင်ရင်မြစ်ကိုဖျက်ပြီးထိုင်းနိုင်ငံမှာချမ်းကိုထပ်မံထွက်ပြေးရောက်ရှိလာကြောင်းသိရပါတယ်ခင်ဗျာ